ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကတရုတ်တမ်မတ်ကြီးဟာကချင်ပြည်နယ်မြကြီးနားမြို့မှာမြစ်ဆုံစီမံကိန်းကိုပြန်လည်စတင်လုပ်ရဲဆိုပြီးကချင်ပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံစဉ်ဆွေးနွေးခဲ့ပါတယ်။ဒါ့အပြင်မြစ်ဆုံအနီးကဒေသခံတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။အလားတူရခိုင်ပြည်နယ်ကြောက်ဖြူမြို့မှာလည်းဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်အစိုးရဟာမြစ်ဆုံစီမံကိန်းပြန်လည်စတင်လုပ်တာအပြင်မြမပြည်သူတွေနဲ့ဆက်ဆံရေးကိုပိုကောင်းလာအောင်ထိတွေ့ဆက်ဆံမှုတွေပိုလုပ်လာတယ်လို့သုံးသပ်ကြပါတယ်။မြစ်ဆုံပဲဖြစ်ဖြစ်တဘာဝဓာတ်ငွေပိုင်လိုက်မဲ့ဖြစ်ဖြစ်ပြည်သူတွေနဲ့ဆက်ဆံရေးဟာအရေးကြီးတဲ့အတွက်အခုလိုအများနဲ့ထိတွေ့လာကြတယ်လို့သုံးသပ်ကြပါတယ်။ကချင်ချင်းချင်းရေးကိုရက်ကဒေါခွန်ဂျာကအခုလိုသုံးသပ်ပါတယ်။
အနေနဲ့တော့ဒီနိုင်ငံဆက်ဆံရေးမှာထိခိုက်စရာမရှိပါဘူးလို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်မြန်မာပြည်ပေါ်မှာတရုတ်ရဲ့တခြားသောညီညွတ်ညွတ်နာမှုတွေအများကြီးရှိပါသေးတယ်။ပြည်ပြားဖို့အလားအလာလည်းမရှိတဲ့အပြင်တရုတ်အနေနဲ့လည်းအပြတ်မခံနိုင်ဘူးလို့ယူဆပါတယ်
။မြေဆုံစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်မှာဘာတွေပါတယ်လဲဆိုတာဘယ်သူမှမသိကြသေးပါဘူး။တရုတ်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုလာစဉ်တော့ကနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့ဒင်းသာရှင်းလင်းပွဲလုပ်တဲ့ပွဲမှာဒေါအောင်ဆန်းစုကြည်ကသူကိုယ်တိုင်အဲ့ဒီစာချုပ်ကိုမကြည့်ရသေးကြောင်းပြောခဲ့ပါတယ်။စီမံကိန်းကိုအကောင့်တွေပေါ်ခွင့်မပြုရင်မြန်မာဘက်ကရောကြီးပေးရမှာလားအဲ့ဒီစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်အာမခံချက်ပေးဖို့ဆိုတဲ့အချက်တွေကိုစာချုပ်ထဲမှာဘယ်လိုချုပ်ဆိုထားတယ်ဆိုတာလည်းမသိရသေးပါဘူးမြေဆုံစီမံကိန်းကြောင့်နှစ်ပေါင်းတန်းနဲ့ချီပြီးစီးဆင်းခဲ့တဲ့ AR မြကြီးတိန်ကောပျက်စီးသွားမဲ့အရေးအတွက်ဘယ်လိုနည်းနဲ့မှလက်ခံလို့မရဘူးလို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာရှင်ဦးဝင်းမျိုးသူကသုံးသပ်ပြောပါတယ်
ဒီချက်ကမြေဆုံနဲ့ကျွန်တော်လက်မခံနိုင်ဘူး။နောက်တစ်ခုကဒေါ်စုရဲ့နိုင်ငံရေးကောင်းဆောင်မှုကိုလည်းဆုံးရှုံးမခံနိုင်ဘူးပေါ့ဗျာ။အဲသူ့မှာလည်းဆုံးဖြတ်ဖို့ခက်ခဲတဲ့အနေအထားကြုံမှာပေါ့ဗျာ။ခင်ဗျား SAE ဥဆောင်နှစ်150တဲ့ဟိုမကြဘူးပေါ့။အဲ့တော့နှစ်ပေါင်း18တန်းလောက်ရှိနေတဲ့စီးတာတဲ့မြေကြီးဟာနှစ်150လဲပြီးတော့ကောသွားပြီးဒီတိုင်းပစ်ထားမယ်ကိစ္စရဲ့ကစဉ်းစားကြည့်ရင်တော့မလုပ်တဲ့အရာကြီး။နောက်မျိုးဆက်တွေတဲ့တွေ့တယ်ပါကျွန်တော်တို့ကတစ္ဆာဖောက်လို့ခင်မှာပေါ့လူတို့ကလက်ရှိရှင်မှာဒါကိုခံစားပြီးဖြစ်တဲ့ဖြစ်ထိုက်တယ်လို့ယူဆရင်လေအဲယူဆတဲ့အတိုင်းလိုက်ပါဘူးကျွန်တော်တို့ပညာရှင်အုပ်စုတွေကလည်းပြင်ဆင်ရမှာပေါ့ဗျာလူတို့ရဲ့ယူချက်မျိုးပဲပေါ့
မြေဆုံစီမံကိန်းကိုဘယ်အစိုးရတက်တဲ့အကောင့်ထဲမပေါ်တဲ့စီမံကိန်းတစ်ခုဖြစ်ပြီးအရင်ဆုံးတဘာဝပတ်ဝန်းကျင်ထိခိုက်မှုဒဏ်ကိုခံစားရမှာကကချင်ပြည်သူတွေဖြစ်တယ်လို့ကချင်ချင်းချင်းကြီးကွန်ရက်ကဒေါခွန်ဂျာကပြောပါတယ်
စီမံကိန်းဟာမိဒီအစိုးရရဲ့လက်ထက်မှာမစတင်တဲ့စီမံကိန်းဖြစ်ပါတယ်ရှင့်အခုလောလောဆယ်ပြောနေတာကတော့တဘာဝဘေးအန္တရာယ်လုံခြုံရေးနဲ့ပတ်ဝန်းကျင်လုံခြုံရေးကိုပြောနေပါတယ်ဒါပေမဲ့ကျမတို့ဒီမြေဆုံဆယ်နဲ့ဒီအပေါ်ပိုင်းကအကုန်လုံးဟာဒီစာချုပ်တစ်ခုတည်းဖြစ်တဲ့အတွက်ကြောင့်မလို့မြေဆုံကရင်အပေါ်ပိုင်းအားကဆယ်အားလုံးလည်းပြန်ကြည့်စမှာဖြစ်တယ်ရှင့်ဒီ AIOD နေ့ရဲ့ဒီမြေချားရဲ့ဒီမြေဆုံတစ်ခုလုံးကိုရပြီးတဲ့နောက်မှာဆိုရင်မြန်မာနိုင်ငံသားအားလုံးကိုတရုတ်နိုင်ငံကနေပြီးတော့မှပြန်ပြီးဆွဲထားတယ်လို့ဖြစ်နေတော့မှာဖြစ်လို့လဲဆိုကျမတို့နိုင်ငံရဲ့ဒီမြေတောင်းတစ်လျှောက်လုံးရဲ့လုံခြုံရေးပေါ့ဘယ်အခြေရေးခလုတ်ခွင့်ချမလဲဆိုတော့သူတို့လက်ထဲထည့်လိုက်တယ်လို့ဖြစ်နေပါတယ်
လာတူပဲတရုတ်တမတ်ကြီးဟာရခိုင်ပြည်နယ်ကတရုတ်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေရှိတဲ့ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းတဘာဝဓာတ်ငွေပိုင်လိုက်စီမံကိန်းလုပ်ငန်းတွေအတွက်ဒေသခံတွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာရခိုင်ပြည်နယ်ကဒေသခံတွေအပေါ်မြေယာအခွင့်အရေးချိုးဖောက်တာမျိုးတွေလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိနေတယ်လို့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကအရက်ဖတ်အဖွဲ့အစည်းတွေကပြောကြပါတယ်။နှစ်နိုင်ငံဆက်ဆံရေးဟာအရေးကြီးတာကြောင့်မြန်မာအစိုးရအနေနဲ့တရုတ်အစိုးရနဲ့ဆက်ဆံရေးကိုထိခိုက်မှုဖြစ်အောင်ပြုလုပ်မှာမဟုတ်ဘူးလို့ကြောက်ဖြူမျိုးတိလက်ဒေတာဖွံ့ဖြိုးရေးအသင်းညှိနှိုင်းရေးမှူးဦးထွန်းကြည်ကပြောပါတယ်
။တရုတ်ပြည်ရဲ့ဒီစီးပွားရေးအရာကိုဆက်ဆံမှုကိုတော့သူတို့ဖြတ်မှာမဟုတ်ဘူးမြန်မာအစိုးရအနေနဲ့လက်ရှိတရုတ်ရဲ့စီးပွားရေးလွှမ်းဆောင်မှုတွေလည်းကဘာအတန်းတန်နဲ့သွားနေတဲ့အခါကျတော့အဲ့ဒီပုံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့လည်းဒီပုံမှာလုံးဝငြင်းပြဖို့ဆိုတာတော့မဖြစ်နိုင်ဘူးလို့ကျွန်တော်ယုံကြည်တယ
်။တရုတ်နိုင်ငံကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာအမေရိကန်ဒေါ်လာ14ဘီလီယံကျော်လောက်ရှိနေပြီးလုပ်ငန်းပေါင်း100ကျော်မှာယင်းနှိမ့်မြုံနှံထားတယ်လို့အစိုးရထုတ်ပြန်မှုစာရင်းတွေအရသိရပါတယ်ခင်ဗျာ